တောင်တရုတ်ပင်လယ်ထဲမှာတရုတ်ကလက်နက်အသစ်တွေချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲတောင်တရုတ်ပင်လယ်တွင်စီးရဲတိစောက်မှုနဲ့ပတ်သက်ပြီးအကျိုးဆက်တွေဖြစ်လာလိမ့်မယ်လို့အမေရိကန်ကတရုတ်ကိုသတိပေးလိုက်ပါတယ်။ဒါအပြင်ပိုင်ဆိုင်မှုညှင်းပွားနေတဲ့ရေပြင်နယ်နိမိတ်တွေမှာကင်းလှဲ့တဲ့နှုံးနဲ့အကြိမ်ရေတွက်ကိုလည်းသမ္မတထရမ်အစိုးရကတိုးမြင့်လှုပ်ဆောင်နေပါတယ်။ဒါဟာလွတ်လပ်ပြီးဖွင့်ထားတဲ့အင်ဒိုပစိဖိတ်မဟာဗျူဟာဆိုတဲ့အာရှဆိုင်ရာမူဝါဒအရလှုပ်ဆောင်တာဖြစ်ပြီးသူတို့ပိုင်ဆိုင်တဲ့ရေပြင်နယ်နိမိတ်ဆိုပြီးနိုင်ငံတွေကအလွန်အကျွံပြောတာကိုကန့်ကွက်တဲ့သဘောပြတာဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးစိုးရိမ်ချက်တွေကိုတရုတ်နဲ့တိုက်ရိုက်ပြောထားပါတယ်။သိပ်မကြခင်ကာလနဲ့ရေရှည်မှာအကျိုးဆက်တွေရှိလာပါလိမ့်မယ်ဆိုပြီးအင်ဖြူတော်ပြောခွင့်ရဆာရာဟတ်ကဗီဆန်ဒါစ်က VOE ရဲ့မေးခွန်းကိုဖြေထားပါတယ်။တောင်တရုတ်ပင်လယ်ထဲကပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုတွေမှာသင်္ဘောဖြတ်ခရုစ်ဒုံးကျည်တွေနဲ့မြေပြင်ကဝေဟင်ပစ်ဒုံးကျည်တွေကိုတရုတ်ကချထားတယ်ဆိုတဲ့သတင်းတွေထွက်နေချိန်မှာပဲအင်ဖြူတော်ပြောခွင့်ရကအဲ့လိုပြောတာပါ။ဒုံးကျည်တွေချထားတာဟာစီအေးတိစောက်တာနဲ့ဘာမှမဆိုင်ဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဟွာချုံငင်းကတောက်ကြံနေမှာညင်းဆိုပါတယ်။